ဒီတိုင်းနိုင်ငံမှာဂျွန်လ၈ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲရလဒ်တွေကအာဏာရပါတီအတွက်မျှော်မြင့်ထားသလိုမဖြစ်ခဲ့ပါဘူး။လွတ်တော်မှာ Conservative အမတ်အများစုအနေထားဆုံးရှုံးခဲ့ပြီးညွန်ပေါင်းအစိုးရဖွဲ့ရတော်မဲ့အခြေအနေကိုရောက်ခဲ့ပါတယ်။ဥရောပသမ္မတတွေကလည်းဒီတိုင်းနှုတ်ထွက်မဲ့ဆွေးနွေးမှုတွေတရားဝင်စတင်ဖို့စေရက်တောင်မလိုတော့တဲ့အချိန်မှာဝင်ကြီးချုပ်ထရီဆာမေးအနေနဲ့နိုင်ငံတွင်းမှာရော EU နဲ့ပါပိုပြီးခက်ခဲတဲ့ညှိနှိုင်းဆွေးနွေးမှုတွေကိုရင်ဆိုင်ရလိမ့်မယ်လို့နိုင်ငံရေးလေလာသူတွေကတုံ့ပြန်နေကြပါတယ်။မဆူမြတ်မွန်ကပဲအပြည့်စုံကိုစူးစီးတင်ပြမှာပါရှင်။ဗြိတိန်ထွေထွေရွေးကောက်ပွဲကိုအချိန်ဆချင်းပဖို့ဆုံးဖြတ်ခဲ့တဲ့ဝင်ကြီးချုပ်ထရီဆာမေးအတွက်ရလကမျှော်လင့်ထားသလိုဖြစ်မလာခဲ့တဲ့အပြင်ယာရုကနေဆင်းပေးဖို့တောင်းဆိုမှုတွေကိုတော့ရင်ဆိုင်နေရပါတယ်။နောက်ဆုံးမဲရလအရာအာနာယကွန်ဆာဗေးတစ်ပါတီကလွှတ်တော်မှာအမတ်နေရာ318နေရာအဓိကတိုက်ခံလေဘာပါတီက262နေရာစသဖြင့်ရခဲ့ပါတယ်။ဘဲပါတီကမှတပါတီရဲ့အစိုးရဖွဲ့ဖို့လိုအပ်တဲ့အမတ်နေရာ326နေရာပြည့်အောင်မရခဲ့ပါဘူး။တောက်ချာမီမနက်ကမယင်မာကြီးကိုအခြေအနေတင်ပြခွင့်တောင်းပြီးတဲ့နောက်ဝင်းကြီးချုပ်မေကမြောက်ပိုင်းအိုင်ယာလန်ကဒီမိုကရက်တစ်ယူနီယန်နစ်ပါတီ DUP နဲ့မြန်မာအစိုးရဖွဲ့မယ်လို့ကြေညာခဲ့ပါတယ်။DUP ပါတီကတော့အမတ်နေရာ10နေရာအနိုင်ရထားတဲ့ပါတီဖြစ်ပါတယ
်။ Our two parties have enjoyed a strong relationship over many years and this gives me the confidence to believe.
ကျမတို့ပါတီနှစ်ခုကြားမှာနှစ်ပေါင်းများစွာကလေးကခိုင်မာတဲ့ဆက်ဆံရေးရှိခဲ့ပါတယ်။ UK နိုင်ငံတစ်ခုလုံးရဲ့အကျိုးအတွက်ကျမတို့အတူလက်တွဲပြီးလုပ်နိုင်မယ်ဆိုတဲ့ယုံကြည်ချက်အခိုင်အမာရှိပါတယ်။
လွှတ်တော်မှာအများစုအနိုင်ရထားတဲ့အနေအထားကိုဆုံးရှုံးပြီးနိုင်ငံရေးအရာအထည်နာခဲ့ပေမဲ့ဝင်ကြီးချုပ်မေကတော့သူ့အနေနဲ့နောက်ဆုံးမှာမဟုတ်ဘူးဆိုတာကိုပြပြသားသားပြသခဲ့ပါတယ်။ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးဆွေးနွေးမဲ့ Brexit ဆွေးနွေးမှုတွေကိုစီစဉ်ထားတဲ့အတိုင်းဂျွန်က19ရက်နေ့မှာစတင်မယ်လို့ပြောကြားခဲ့ပါတယ်။ EU ရဲ့ညှိနှိုင်းမှုတွေကိုလုပ်တဲ့နေရာမှာသူ့ရဲ့ဥဆောင်မှုအပေါ်ပြည်သူတွေစီကအပြည့်အဝထောက်ခံမှုရနိုင်မယ်လို့ဝင်ကြီးချုပ်မေတွက်ပြီးတော့ရွေးကောက်ပွဲကို၃နှစ်အချိန်ဆခေါ်ယူကျင်းပခဲ့တာပါ။ဒါပေမဲ့အခုတော့အခြေအနေဟာပိုလျှောက်ထွေးပြီးမရေရာတဲ့အခြေအနေရောက်သွားတယ်လို့နိုင်ငံရေးအကြေခတ်အများစုကတုံ့တက်နေကြပါတယ်။ပြည်တွင်းမှာရောပြည်ပမှာပါထရီဆာမေးအခက်အခဲတွေရင်ဆိုင်ရလိမ့်မယ်လို့လန်ဒန်စီးပွားရေးတက္ကသိုလ် LSE ရဲ့ Institute of Public Affairs ဌာနညွှန်ကြားရေးမှူးတိုနီ ထရာဗစ်ကအခုလိုတုံ့တက်ပါတယ်။
It will be far more difficult to govern, both domestically, but particularly in relation to the UK negotiating to leave the EU.
ရွေးကောက်ပွဲရလဒ်တွေရပြည်တွင်းမှာရောEU ကနေ UK နှုတ်ထွက်မဲ့ညှိနှိုင်းမှုတွေမှာပါပိုပြီးတော့တော့ခက်ခဲသွားပါလိမ့်မယ်။ထရီဆာမေးရွေးကောက်ပွဲလုပ်ခဲ့တဲ့ရည်ရွယ်ချက်ကလွှတ်တော်မှာအများစုအနိုင်ရပြီး EU နဲ့ညှိနှိုင်းမှုတွေကိုပြက်ပြက်သားသားလုပ်နိုင်ဖို့ဖြစ်ပါတယ်။အခုတော့အားရတဲ့အခြေအနေရောက်ပြီးသူ့အတွက်အခက်ခဲကြီးရင်ဆိုင်နေရပါပြီ
။ EU ကနေထွက်ဖို့လိုလာတဲ့ DUP ပါတီနဲ့ Conservative ပါတီကညွန်ပေါင်းအစိုးရဖွဲ့တဲ့နေရာမှာဘယ်လိုညှိနှိုင်းမှုတွေလုပ်ကြလဲဆိုတာကိုအခုအချိန်မှအတိအကျမသိရသေးပါဘူး။ဒါပေမဲ့ Brexit ကိစ္စညှိနှိုင်းမှုတွေအပါအဝင်အခြေအနေတွေပိုလျှောက်ထွေးလိမ့်မယ်လို့ London King's College ကနိုင်ငံရေးနဲ့မျက်မှောက်ခေတ္တမိုင်းတစ်ထိပ်က Andrew Blake ကလည်းသုံးသပ်ပါတယ
် Nobody's going to go fully into a full coalition which means it may be a case of negotiating things more on a deal by deal basis
ဒါပတိမအရာရာမှညုံမောင်းမလုပ်ပါဘူးကိစ္စတစ်ခုချင်းစီအပေါ်မူတည်ပြီးညှိနှိုင်းသဘောတူသွားနိုင်ပါတယ် Brexit ကိစ္စဘာဖြစ်မှာလဲဆိုတာအတိအကျဖြစ်ဖို့ခက်ပါတယ်ညုံမောင်းအစိုးရဖွဲ့ဖို့သဘောတူညီချက်ထဲမှာ Brexit နဲ့ပတ်သက်လို့DUP ပါတီကဘယ်လိုသတ်မှတ်ချက်တွေထားသလဲဆိုတဲ့အပေါ်မှာမူတည်ပါတယ်။ဘယ်လိုအပေးယူလုပ်နေသလဲဆိုတာအတိအကျမသိရသေးပါဘူး။ဒီကြတာတစ်ခုကတော့ကန်ဒါဇုံမှာအခြေအနေပုံပြီးဆုတ်ထွေးမယ်။အဲ့ဒီထက်မှ Brexit ကလည်းတစ်ခုအပါအဝင်ဖြစ်ပါလိမ့်မယ်
။ကြာတာပြင်းနေတာထွေထွေရွေးကပွဲမှာ Conservative ပါတီကအနိုင်ရထားတဲ့အမတ်နေရာ73နေရာဆုံးရှုံးခဲ့ပေမဲ့ Labour ပါတီကတော့အမတ်နေရာ30ထပ်ပြီးတော့အနိုင်ရရှိခဲ့ပါတယ်။တက္ကသိုလ်ကျောင်းသားကတွေရှင်းချမယ် NHS အမျိုးသားကျန်းမာရေးစောင့်ရှောက်မှုတွေပိုပေးမယ်ဆိုတဲ့ကတိတွေကြောင့်လူငယ်တွေရဲ့မဲတွေ Labour ပါတီပိုရခဲ့တယ်လို့လေလာသူတွေကတုံ့တက်ကြပါတယ်ဗြိတိန်နိုင်ငံထဲမှာနိုင်ငံရေးအမြင်သဘောထားကြီးကြီးမားမားကွဲနေတယ်ဆိုတာကိုအခုရွေးကောက်ပွဲကပြသခဲ့တာပါတည်ငြိမ်ခိုင်မာတဲ့အစိုးရဦးဆောင်မှုရဖို့ဝင်ကြီးချုပ်မေကရည်ရွယ်ခဲ့တာဖြစ်ပေမဲ့ဗြိတိန်မှာနိုင်ငံရေးမရေရာမှုတွေလနဲ့ချီရှိလာနိုင်တယ်လို့ London VOA သတင်းတောက် Henry Richwell ကပြောပါတယ်နိုင်ငံရေးမရေရာတဲ့ကရက်ကစီးပွားရေးကိုရိုက်ခတ်လာနိုင်တယ်လို့လဲစီးပွားရေးပညာရှင်တွေကတွက်နေကြပါတယ်။ရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်တောက်ချာနေကဒေါ်လာနဲ့ယူရိုငွေကြေးလဲလှယ်တဲ့စတာလင်ပေါင်တန်ဖိုးကျဆင်းနေပါရဲ့ရှင်။